မိုဆလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုရဲ့ဝင်ခွင့်ကန့်သတ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ဆိုင်းငံ့ထားတာကိုပယ်ဖျက်ပြီးပြန်အတည်ပြုပေးဖို့တင်ပြထားတာကိုဖက်ဒရယ်ယူကန်တရားရုံးတစ်ခုကပယ်ချလိုက်ပါတယ်။အောက်ရုံးတစ်ခုကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုပယ်ဖျက်ပြီးကိစ္စဆန်ဖရန်စစ္စကိုအခြေစိုက်တရားသူကြီး၃ဦးပါအမှတ်၉အယူခံတရားရုံးကတညိတညွတ်ထဲပယ်ချလိုက်တာပါ။ပိတ်ပင်တဲ့အမိန့်ကိုအောက်တရားရုံးကဆိုင်းငံ့စေခဲ့ပြီးအမေရိကန်နဲ့ဝင်ခွင့်မပြုခဲ့သူတွေကိုခွင့်ပြုရမယ်လို့ဆုံးဖြတ်ထားတာပါ။အစိုးရဘက်ကယူကန်တင်သွင်းတာမှာတရားရုံးကလက်ခံနေလောက်တဲ့ခိုင်လုံတဲ့အကြောင်းပြချက်မရှိသလိုဒီအယူခံကိုလက်ခံလိုက်မယ်ဆိုရင်ပြင်မရတဲ့အမှားမျိုးဖြစ်သွားနိုင်တယ်လို့အယူခံတရားရုံးရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒီအယူခံတရားရုံးရဲ့ဆုံးဖြတ်ချက်ထွက်လာပြီးမကြခင်မှာပဲသမ္မတထရမ့်ကတရားရုံးမှာရင်ဆိုင်တွေ့ကြမယ်နိုင်ငံရဲ့လုံခြုံရေးကအရေးကြီးဆုံးပဲလို့သူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။အဲလိုရေးပြီးမကြခင်အင်ဗျူတော်မှာသတင်းထောက်တူနဲ့တွေ့ဆုံလာမှာလဲတရားရုံးဟာအခုဆုံးဖြတ်ချက်ကိုနိုင်ငံရေးအမြင်နဲ့ဆုံးဖြတ်ခဲ့တယ်လို့ဆိုပြီးနောက်ဆုံးကြရင်တော့သူ့အစိုးရအဖွဲ့ကပဲဒီအမှုကိုအလွယ်တကူအနိုင်ရမှာလို့ပြောသွားပါတယ်။